က်ရောက်နေတဲ့ဒုတိယနှစ်ဘူလောင်းအောင်ကြီးကြီးသောကွယ်လွန်ခဲ့တာနဲ့ပတ်သက်ပြီးတော့တရားဥပဒေအရဆက်လက်ပြီးတော့ရင်ဆိုင်သွားမယ်လို့ဖခင်ဖြစ်သူဦးခင်စောဝင်းကပြောပါတယ်။နောက်ဆုံးနှစ်ဘူလောင်းကျောင်းသားဇွဲမှန်အောင်ကအပြစ်ပေးထိုးကျိတ်စင်မှာကွယ်လွန်ခဲ့သွားခဲ့တာဖြစ်ပါတယ်။နိုင်ငံအတွက်စစ်မြေပြင်မှာကြာဆုံးတာမျိုးမဟုတ်ပဲအချင်းချင်းရိုက်နှက်တာကြောင့်အသက်18နှစ်အရွယ်မှာတေဆုံးသွားတဲ့တားဖြစ်သူတွေယူကျုံးမရဖြစ်ရတယ်လို့လည်းဖခင်ဖြစ်တဲ့ဦးခင်စောဝင်းကပြောပါတယ်။ကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားတာကိုနားဆင်ကြည့်ပါခင်ဗျ။
အဲဒီလိုမျိုးတော့ဒီလက်ပြီးနဲ့ထိုးတဲ့ကလေးပေါ့လေဟိုနောက်ဆုံးနှစ်ကျောင်းသားကိုဖမ်းလာတယ်စစ်ကောင်ကစစ်မယ်စစ်ပြီးရင်မိတ်ချမယ်ဟိုအဲ့ဒါကြီးတော့ပြောလိုက်ပါတယ်ဟုတ်ကဲ့နောက်လေးအတွက်ခုတတိပြီလဲရမယ်အပယ်ဆင်းလဲပြည်မယ်လို့တော့ဒီလိုပြောလိုက်တာဟုတ်ကဲ့
ဖြစ်စဉ်ဖြစ်သွားတာကအော်တိုဘာလ9ရက်နေ့ပေါ့နော်ဟို9ရက်နေ့မှာတကြိုလိုက်တယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာဆိုတော့အဲ့ဒီဟိုတကြိုတဲ့အခါမှာမိသားစုဝင်တွေအနေနဲ့စုံစုံညီညီတက်ရပါလား
တက်ကြပါတယ်ခင်ဗျာသူတို့ဂျင်းရင်းနေတိုင်းပါပဲလေကျွန်တော်ကားတွေနဲ့ပို့ပေးရယ်ဒီလိုပဲသူတို့စခန်းလာနေပေါ့နော်
တိုင်းပြည်ကိုကာကွယ်မယ်ဆိုပြီးတော့အခုလိုမျိုးဒါဟိုတက်မတော်တဲ့ကိုဝင်ဖို့ဆုံးဖြတ်ခဲ့တယ်ဆိုတော့ဒီလိုအချိန်မှာပဲချင်းချင်းပြန်ပြီးတော့ဟိုဆုံးမရင်းနဲ့လက်လွန်ပြီးတော့ကွယ်လွန်သွားတယ်ဆိုတော့ဟိုရင်ထဲမှာဘယ်လိုခံစားရလဲ
ကျွန်တော်တို့အနေနဲ့ကတော့လောက်မဟုတ်ဘူးကွာသူ့မျိုးဆိုတော့လေဒီစက်မတက်ခံစားတော့ငုံလိုက်တက်လိုက်နေသူ့ကိုငုံအောင်မနေသိနေရတာပေါ့နော်အဲ့တော့မိသားစုတွေလည်းပြန်တဲ့ဒီကိုမောင်နှမတွေကလည်းသူကအဲ့လိုဖြစ်နေတော့ပြန်တဲ့လူတွေကငိုဖို့ဆိုတာကဒီကငိုပြီးတက်တော့တက်တဲ့ခါကျတော့တနေ့ကြီးကငိုရဲလောက်အောင်ပြည့်ပြည့်ပြီးခံစားနေရတာပေါ့ဗျာရေခွက်မထက်ဘူ
းဒီအခုလိုဘိုလောင်းတင်တန်းကျောင်းနေမှာခုနလိုမျိုးဒီစီနီယာကျောင်းသားနေပြီးတော့ဂျူနီယာကျောင်းသားကိုပိုရိုက်နှက်ပြီးတော့ဆုံးမရဲဆိုတော့တတိမျိုးတွေကမကြာခဏထွက်လာလေရှိပါတယ်ဆိုတော့အခုဒီအဖြစ်ပြက်မှလည်းပဲကိုယ့်ရဲ့ဟိုတားတယောက်ဆုံးရှုံးသွားရတယ်ဆိုတော့အခုလိုအဖြစ်ပြက်မျိုးတွေနဲ့ပတ်သက်ပြီးတော့ဟိုဗာမြန်ပြောကြခြင်းပါလဲ
ဟိုဒီကတော့ဗျာမဖြစ်သင့်တဲ့ကိစ္စရောဗျာဒါတွေကလည်းကျွန်တော်တို့တွေဆိုတော့လည်းတောင်းလေလေသမားတွေကောင်းရသမားတွေကဒါသမီးတွေကိုဆက်ရအောင်ပညာသင်ပေးတယ်ပညာသင်ပေးပြီးတော့နိုင်ငံအတွက်လားစစ်တဲဝင်ကြီးနေဆိုတော့ဒါသမီးတွေဆန္ဒပြင်းပြမှုရဒီကတွေကခွဲပြီးတော့တစ်ချောင်းနဲ့တင်တဲ့တွေကိုထွက်လိုက်ရတယ်တင်တဲ့အောင်ရတဲ့ထွက်လိုက်တယ်ဆက်လာကြည့်ခုတစ်ချက်နဲ့မှကိုလွန်သွားတယ်ဆိုတော့ဗျာအဖြစ်ပြင်းတဲ့ကိစ္စပေါ့ဘယ်လိုလဲဖြစ်ပြင်းလဲဆိုတော့တိုင်းပြည်ကြောင်ထမ်းဆောင်ရင်းနဲ့ပြေသွားတယ်ဆိုဆိုတော့လက်ခပြေပြေပေါ့ဗျာဟုတ်တယ်မလားနောင်လာနောင်သားတွေလည်းဒီလိုဖြစ်လာမှာတော့ကြောက်တာပေါ့ဗျာနော်ဟုတ်ကဲ့တော့နောက်လေဒီလိုဖြစ်နေတဲ့ကြုံလာရင်ဒီစစ်ဘိုလ်သားမိသားတွေကဘလတ်ဆွေးရင်ပြန်တော့ကရောက်နေနေတော့မသိဘူးဗျာကျွန်တော်တို့ကတော့ဒီမှာကိုယ်ရင်ခံစားလိုက်ရတော့ရင်ကျဲမတက်ဖြစ်သွားတာပေါ့ဗျာ
ဘလို့ပုံစံမျိုးအခုလိုမျိုးဟိုထိုးတဲ့ကြိတ်တဲ့အဆင့်ကြီးဖြစ်ခဲ့တာလဲဆိုတာကိုလည်းနည်းနည်းလောက်ဟိုပြပြပေးပါလ
ားအဲ့ဒါတော့ဒီလိုပြောပြတဲ့အချိန်မျိုးပြောပြမှရမယ်ကျွန်တော်တို့ကဟိုကျေလွန်သွားမှရောက်သွားတဲ့အဆင့်ဖြစ်တာဟုတ်ပြီးတော့မှရောက်တဲ့အဆင့်ဆိုတော့ဒီကတော့ဘလို့ပြောလဲဆိုခွန်ရင်းကြီးကဒီမောင်းကျန်တဲ့ပြန်လာတာပေါ့လေတောင်းသားကြီးကကျန်လာပြီးတော့အဆောင်ရောက်တယ်အဆောင်ရောက်တဲ့အခါကျတော့ယူနီဖောင်းလေးနဲ့ယူနီဖောင်းလေးပြီးတော့သူတို့ပီပီပြေးရမှာပေါ့လေပီပီပြေးလို့ယူနီဖောင်းလေးနဲ့အချိန်မှာဝန်မအောင်ဆိုတဲ့နောက်ဆုံးအဆောင်သားရောက်လာတယ်ရောက်လာပြီးတော့ဒီငါအဆောင်တန့်ရှင်းလောက်ခိုင်းတာဗာလို့မလောက်တာလေအဲ့ချိန်မှာသူတို့ဘက်ကလည်းပြန်ချီတာပေါ့သူတို့လောက်ထားတဲ့အဆောင်နဲ့သူခိုင်းထားတဲ့အဆောင်နဲ့ကတခြားဖြစ်နေတဲ့သဘောရှိတာပေါ့ဗျာသူတို့ပြောတဲ့သဘောကတော့ဒီမှာအပြစ်ရှိလားအပြစ်မရှိလားအပြစ်ရှိတယ်တဲ့မျိုးရီဆယ်ပြီးတော့ဖိုးရလို့ပြောတယ်ပထမတော့ဒီနဲ့တွဲရရဲ့လေးရောက်ကိုထိုးတယ်လို့ပြောတယ်နောက်ဆုံးမှပြီကိုထိုးတယ်လို့ပြောတယ်ဒါနဲ့ပြီပြောတာတော့နှစ်ချက်သေးလို့ပြောတာပေါ့ဗျာဒါနဲ့ပြီသွားတယ်ဆိုတော့ဗျာနှစ်ချက်သေးတော့ကြာနေကြအောင်မကြာနေမကြဘူးဗျာဒါလည်းကျွန်တော်တို့ကငင်းရတော့ဘယ်သူမှလည်းပြောတတ်ဘူးပေါ့ဗျာ
ဆိုတော့ဒီတေဆုံးပြီးတဲ့အခါမှာရောဟိုတွေ့ရပါလား
တွေ့ရမှာပတ်တွေ့ရတယ်ခေါင်းတွေမှာဆော့ရှိတ်ဆီဆီထားတာကိုပြရတယ်ခေါင်းတွေကဘာလို့ဖြစ်တာလဲဆိုတော့ခေါင်းတွေကိုလည်းဟိုရိုက်ရင်ထားလာပေါ့လေဒါကြောင့်မို့ဆော့ရှိတ်ဆီဆီရပါတယ်ပေါ့အဲ့လိုပြောတယ်ကျွန်တော်တို့ကတော့အပြင်းမှန်းနဲ့ကြည့်ရတာပေါ့လေကျွန်တော်တို့အနေနဲ့တော့အဲ့တော့ဒီလိုစည်းစားကလည်းဒီမှာဟိုဘုံကြီးတယောက်ကလာပြတာပေါ့ဗျာပြရတယ်ဆိုတာကလည်းဖုန်းလေးကနေဟိုပေါ့လက်လေးနဲ့ဆွဲပြတယ်ကျွန်တော်ကဘာမြင်ရမှလဲဆရာဝန်ကြီးကတော့စည်းစားကတုံးတော့အရာဦးထင်းနဲ့ဒီရင်ဘတ်ကိုထိုးမိတဲ့အတွက်နှလုံးကြီးရက်ပြီးတော့နှလုံးရက်ပြီးဆုံးသွားပါတယ်လို့စည်းစားမှာပါတယ်လို့သူကပြတ်နဲ့ပြောပြတာပေါ့ကျွန်တော်တို့စည်းစားမဆက်ပါပဲ